အာဖဂန်နစ္စတန်နိုင်ငံကာကွယ်မှုတော်ကမဲဆန္ဒရှင်အတိမတ်ပြုကြကြထုတ်ပြီးတဲ့ဌာနမှာတရင်းမီလီကအတေကံဘုံခွဲတာကြောင့်လူပေါင်း58ယောက်ထက်မနည်းသေဆုံးပြီးတရားကြောတန်းရသွားပါလေ။လူကောက်ပွဲမှာမဲပေးနိုင်ရေးမဲဆန္ဒရှင်အတိမတ်ပြုကြကြထုတ်ဖို့ဌာနစီဘက်မှလူတွေတန်းစီဆောင်ဆိုင်နေကြပြီးအတေကံဘုံခွဲသူကသူ့ကိုယ်မှာပတ်ထားတဲ့ဖောက်ခွဲပစ္စည်းကိုဖောက်ခွဲလိုက်တာလို့ပြည်ထောင်စုဌာနပြောခွင့်ရနာဂျီဒါနစ်ကအပြုအယူကိုပြောပါလေ။ဒါရသူ10ဦးထက်မနည်းရဲ့အခြေအနေဟာတိတ်ကိုစိုးရင်ရတယ်လို့စေယုံတရင်းချင်းမြစ်တွေကပြောပါလေ။ဒီပေါက်ခွဲမှုကိုသူတို့လောက်တာဖြစ်တဲ့ကြောင့် IS အကြမ်းဖက်အဖွဲ့ကကြေညာပါတယ်။ကာဘူးမြို့တော်ကတောင်းဆောင်မှာဖွင့်ထားတဲ့အဋ္ဌာဏာကိုအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုအပေါ်အာဖဂန်အစိုးရအဖွဲ့ရဲ့မှူးဆောင်ရာရှိချုပ်အဗ်ဒူလာအဗ်ဒူလာကပြစ်တင်ထုတ်ချပါတယ်။ဒီတရေဘောကြောင့်တိုက်ခိုက်မှုကြောင့်ဘေးဒဏ်သင့်ရသူတွေနဲ့ကျွန်တော်ဒုက္ခရက်တည်ပါတယ်။မြတ်တာပြီးပွင့်လင်းမြင်သာတဲ့ရွေးကောက်ပွဲဖြစ်ပြီးကျွန်တော်တို့ရဲ့တန်ဋိဌာန်ကိုဆက်လုပ်တော့မှာပါ။အာဖဂန်လူကြီးရဲ့ဆန္ဒကိုဆန့်ကျင်ပြီးအကြမ်းဖက်ဝါဒတွေအနိုင်ရမှာမဟုတ်ပါဘူးလို့အဗ်ဒူလာကသူ့ရဲ့တရားဝင်ဖြစ်တဲ့ဆာမျက်နှာမှာရှိပါတယ်။အာဖဂန်နစ္စတန်မှာအော်တိုဘလ20ရက်နေ့ကျရင်ခရင်ကောင်စီရွေးကောက်ပွဲကျင်းပမှုရှိပြီးတရားဝင်မဲဆန္ဒရှင်စီရင်ပုံမှာအခြေခံပြီးရွေးကောက်ပွဲလုပ်တာအာဖဂန်တိုင်းမှာဒါဟာပထမဆုံးအကြိမ်ဖြစ်ပါလိမ့်မယ်။